အိန္ဒိယသမ္မတရမ်နတ်ကိုဗင်းနဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်ကနေ14ရက်နေ့ထိမြန်မာနိုင်ငံကိုအလဲပတ်ရောက်လာလိမ့်မယ်လို့အိန္ဒိယသတင်းတွေကဖော်ပြပါရယ်အိန္ဒိယဟာအခုနောက်ပိုင်းမှာမြန်မာနဲ့စီးပွားရေးအရဆက်ဆံမှုတွေပိုပြီးတော့များလာနေပြီးအိန္ဒိယစီကစိုက်ပျိုးရေးပညာရေးနဲ့ IT နည်းပညာများများရောက်နိုင်အောင်လို့မြန်မာဘက်ကကြိုးပမ်းသင့်တယ်လို့အိန္ဒိယနိုင်ငံမှာအနှစ်20ကျော်နေထိုင်ခဲ့တဲ့1990ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကပြောပါရယ်အိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကိုကိုကျော်အောင်လွင်ဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါပြီ
။မြန်မာပြည်မှာရဲသားစုအတက်လာပြီးနောက်ပိုင်းအိန္ဒိယမြန်မာဆက်ဆံရေးကအရင်စစ်ဘက်ကအုပ်ချုပ်တဲ့ကာလနဲ့ဘလို့ကွာခြားချက်တွေထူးခြားခြားရှိပါလဲခင်ဗျာ။ဘလို့တိုးတက်မှုတွေရှိပါလဲ
။အိန္ဒိယမြန်မာဆက်ဆံရေးကိုနှစ်အနည်းငယ်လောက်ပဲနောက်တန်ကြည့်လို့ရှိရင်အိန္ဒိယမှာဒေါက်တာအဘူကလန်ခေါ်တဲ့သိပ္ပံပညာရှင်သမ္မတဖြစ်တဲ့အခြေပမာပြည်မှာလည်းဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်နေတဲ့အချိန်တုန်းကအိန္ဒိယနိုင်ငံကဗိုလ်ချုပ်မှုကြီးတန်းရွှေကိုလျှို့ဝှက်ဂရီးပြည်ကတည်းကပေးတယ်အဲ့ဒီတဲ့င်းလေးကကျွန်တော်ဝီကီလိခ်မှာထွက်ခဲ့တော့ကျွန်တော်တို့အတော်ကိုမကျေနပ်ဖြစ်အောင်ဗိုလ်ချုပ်မှုကြီးတန်းရွှေကိုနိုင်ငံလည်းအိန္ဒိယကိုသူ့လက်ထက်မှာနှစ်ခေါက်တော့ဟိုအိန္ဒိယကိုလာတယ်ခင်ဗျတနည်းအားဖြင့်အိန္ဒိယဟာတက်နေတဲ့အစိုးရစစ်အစိုးရဖြစ်ပါစေနိုင်ငံဆက်ဆံရေးကိုအစိုးရအကြိုက်လိုက်တယ်ဆိုရင်အခြေခံကိုရှိခဲ့တယ်လို့ကျွန်တော်နားလဲပါတယ်ကိုရတားဆိုအားလို့ခေါ်မယ်ဒီတမတ20တွင်မှာလည်းပဲဒီတိုင်းပဲအိန္ဒိယဟာမြန်မာနိုင်ငံဆိုအားနဲ့ဆင်ပြောင်းကြိုးစားတဲ့နိုင်ငံရေးပေါ်စီကိုကျင့်သုံးတယ်လို့ကျွန်တော်ယူဆပါတယ်။ဒေါ်အောင်ဆန်းစုကြည်ရောင်းနေတဲ့ပို့ထူးကြတာပေါ့။သူကအိန္ဒိယအခြေခံအိန္ဒိယဟိုတမန်ကြောင့်လည်းရှိတာတစ်ချက်ပေါ့နော်။
ဟုတ်ကဲ့နိုင်ငံဆက်ဆံရေးဆိုတဲ့နေရာမှာစီးရေးရဆက်ဆံရေးရှိမယ်စီးပွားရေးရဆက်ဆံရေးရှိမယ်ဒီနှစ်ခုပေါ်လေအဓိကအဖြစ်နိုင်ငံရေးရဆက်ဆံရေးဆိုတော့အိန္ဒိယနဲ့မြန်မာဆက်ဆံရေးမှာဘယ်ဟာပို့ပြီးတော့အသီးသီးသားသားအားကောင်းတယ်လို့ဆရာထင်ပါလဲခင်ဗျဟ
ုတ်အစိုးရပိုင်းကာလပေါ်1988-90အထိကတော့ဒီမိုကရေစီဘက်ကလုံလုံထပ်ခွန်နေတဲ့ရာဇဝင်ရှိုးရလက်ထက်အဲ့နောက်မှာပြောင်းပြန်ပြန်ပြီးတော့တက်နေတဲ့အစိုးရကိုထောက်ခံတဲ့လမ်းကြောင်းပြောင်းပါလေစီရေကနေစီရေစီရင်ဆက်ဆံရေးကစကြေစကြေရကနေနောက်ကြတော့တိုးတက်လာပြီးတော့ပြောင်းလဲလာတယ်။အဲ့ဒီချိန်မှာအိန္ဒိယကသူ့ရဲ့လုံခြုံရေးအရှိပက်မျက်နှာစာလုံခြုံရေးထောင်းကားပဲကြည့်ခဲ့ပြီးတော့စီးပွားရေးတွေကျန်တဲ့အရေးတွေကိုသူကခတ်ကိုယ်ကိုလည်းထားခဲ့တယ်။ဒီနောက်ပိုင်းကျတော့နိုင်ငံငယ်ဆက်တိကဖွံ့ဖြိုးရေးကိစ္စရေသုံးနိုင်ငံဖြတ်လန်းအပါအဝင်ပေါ့နော်။သူ့ရဲ့စီးပွားရေးဘက်ကပါဦးစားပေးလာတဲ့ပေါ်စီကိုအိန္ဒိယကပြောင်းလဲလာပါတယ်။ဒါကြောင့်အခုကြီးပြင်းမှာလေအိန္ဒိယနိုင်ငံကဗမာနိုင်ငံကိုချေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်နေမလို့ယူဆတဲ့အတွက်စစ်တွေစိတ်ကအပေါဝန်ကလရာဖွံ့ဖြိုးရေးပါဝန်နောက်ချင်းပြည်နယ်မှာလုပ်နေတဲ့ကိစ္စရဲ့နောက် ID ကိစ္စတွေပါပို့ပြီးတော့ကြေပြတ်လာလိမ့်မလို့မြန်မာပါတယ်ခင်ဗ
ျ။ဟုတ်ကဲ့တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးမှာဘယ်ဘက်ကပို့ပြီးတော့အားတာမှုရှိရလို့ဆရာတွေ့ပါလဲ။
တလူပြအိန္ဒိယနိုင်ငံကြီးနဲ့နိုင်ငံရဲ့တမန်ကြောင်ကြည့်ရင်တရုတ်ဟာဒုညနိုင်ငံကိုဝန်တိုက်ခဲ့တဲ့တမန်ကြောင်ရှိပြီးအိန္ဒိယကဘယ်နိုင်ငံကိုမှဝန်တိုက်ခဲ့တဲ့သူကသာအတိုက်ခံရတဲ့နိုင်ငံဖြစ်တော့အိန္ဒိယနဲ့ဆက်ဆံရတာကျွန်တော်တို့နောက်ကျောလုံနေလို့ကျွန်တော်တို့ပထမပြောပြစီနောက်ဒုတိယတစ်ချက်ကတရုတ်နိုင်ငံဟာသူခေါင်းဆောင်အဆက်ဆက်ရေရှည်ကြည့်တဲ့အမြင်နဲ့150တရာကိုကြည့်တဲ့အမြင်နဲ့သူကနိုင်ငံတကာဆက်ဆံရေးကိုလုပ်ပါတယ်အဲ့ဒီမှာမြန်မာနိုင်ငံတီတီလေးရတယ်တခုအပေါ့ဝင်ပေါ့အိန္ဒိယကတော့ခုမှရေဒီယိုဆန်ဆန်လေးတွေညှို့လာတော့အရေးအတွက်ရောမြောက်မန်းကျေကိုကြည့်လို့ရှိရင်တရုတ်ကအင်တာမကြည့်ပြီးတော့အိန္ဒိယကသေးတယ်လို့ပြောလို့ရပါတယ်နိုင်ငံဆက်ဆံရေးအရာပြောရင်အိန္ဒိယနဲ့ဗမာဆက်ဆံရေးကပို့ပြီးတော့သိမျက်မှုရှိတယ်လို့ပြောကြပါတယ်ကျွန်တော်တို့ကြိုးစိုးနေတဲ့အဖြစ်အပျက်တခုလို့မြင်ပါတယ်
အိန္ဒိယသမ္မတမြန်မာပြည်သွားလည်မဲ့အချိန်ဟာဒီမြန်မာနိုင်ငံမှာရိုဟင်ဂျာပြဿနာလည်းတော်ကြီးကြီးမားမားရှိနေတဲ့နိုင်ငံတကာကလည်းစိတ်ဝင်စားနေတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့တရုတ်ကလည်းပါဝင်ပတ်သက်မှုတွေရှိတယ်။အိန္ဒိယဘက်ကလည်းတိုင်းနာတစ်ခုထိပါဝင်ပတ်သက်မှုတွေရှိတယ်။တရုတ်နိုင်ငံမှာရိုဟင်ဂျာတွေထူးခြားခြားကျွန်တော်တို့ရှိတယ်လို့မကြားမိပေမဲ့အိန္ဒိယနိုင်ငံမှာရိုဟင်ဂျာက4000ကျော်လောက်ရှိတယ်လို့သတင်းတွေမှာတွေ့ရပါတယ
်။အိန္ဒိယနိုင်ငံကဒုက္ခသည်လို့ခေါ်တဲ့ refugee policy ကအန္တမညင်သာပါတယ်။ဘယ်နိုင်ငံကလာလာဘယ်နေဇက်ကလာလာသူကလူသားချင်းစာနာထောက်ထားမှုတောင်းမှရှိပါတယ်။နောက်ရိုဟင်ညာလို့ပြောတယ်မွတ်စလင်ဘာသာဝင်ဒုက္ခသည်တွေကအိန္ဒိယကိုဝင်နေတာတော်တော်ကိုကြားပါပြီ။တော်ရိုဟင်ညာနာမည်မရှိပါဘူးစကဗမာနိုင်ငံမှာအခုရင်ဆိုင်နေရတဲ့ရိုဟင်ညာဆိုတဲ့နိုင်ငံကဖိအားပေါ်မှာအိန္ဒိယကတရုတ်ထက်စာရင်စာနာထောက်ထားမှုတောင်းကနေကြည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါနိုင်ငံကပူလောင်တဲ့ issue တခုဖြစ်တော့ နိုင်ငံကောင်းဆောင်ပြောလာရင်မပြောမဖြစ်လို့ဒီကိစ္စတော့ပြောပေါင်းပြောပါလိမ့်မယ်ခင်ဗျာဒီအိန္ဒိယသမ္မတလာမယ့်ခီးစဉ်မှာမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေရအောင်လုပ်တင်ရလို့ထင်ပါလဲခင်ဗျာအိန္ဒိယမှာကျွန်တော်တို့ ਨੇ လိုက်လျောညီထွေတဲ့အသက်ပညာအသိပညာထောက်ကူတွေအများကြီးရှိပါတယ်စိုက်ပျိုးရေးနယ်ပယ် ID
နယ်ပယ်နဲ့ပညာရေးနယ်ပယ်ကရရစရာတွေကိုကျွန်တော်တို့တုံ့ချတဲ့နယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာအိန္ဒိယသမ္မတရဲ့ငားရဲ့ကြာခီးစဉ်အတွင်းသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံသွားမှာဖြစ်ပြီးနှစ်နိုင်ငံသဘောတူညီမှုအတော်များများကိုလည်းလက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ